ချင်းပြည်နယ်ကံပက်လက်မြို့မှာကံပက်လက်ချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားရမှာကံပက်လက်မြို့အစိုးရရုံးတချို့မိလောင်ပျက်စီးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးပါပါခင်ဗျာ
။ကံပက်လက်မြို့နယ်အတွင်းကံပက်လက်ချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ဒီမနေ့နဲ့မနေ့ညပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးအစိုးရရုံးတချို့မိလောင်ပျက်စီးခဲ့တာပါ။မနေ့ညကတိုက်ပွဲကြောင့်မိလောင်ပျက်စီးခဲ့တဲ့ရုံးနေရာကိုလာရောက်ကြည့်ရှုခဲ့တဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျိုးကန်တူကပြောပါတယ
်။ဒီနေ့မနေ့ကတော့စစ်သားတွေကဦးနာခွဲတော့မှကျင်းလာတဲ့အခါမှာကံပလက်အရှိတ်ကနေဖုန်ကြီးကြောင်းတာပေါ့။အဲနာလောက်မှဖာပြီးမှဒီနေ့ပြစ်ခတ်ကြတာပြစ်နေကြတယ်တဲ့။ဒီလေဒီကတော့မသိရဘူ
း။မနေ့ညပိုင်းမှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုအတွင်းအစိုးရအထွေထွေအုပ်ချုပ်ရေးရုံးနဲ့လူဝင်မှုကြီးကြပ်ရေးရုံးမီးလောင်ကျွမ်းခဲ့တယ်လို့ CDF ခေါင်းဆောင်တူကပြောပါတယ်။
မင်းညာစေနိုင်မှာတုတ်ချုံရင်ဟုံယုံသေးုံယုံနဲ့လောဝကယုံကမီးလောင်နေကုံလုံးလောင်နေဒါမှမကြံမို့ဒီတိုင်းနေပါလေဒါမှလည်းမရှိတော့ဘူးပြာကြတာကွာအကုန်လုံးခဏနာရှိနေတော့မှတော့တော်တော်လေးတိကျတယ
်မင်းကကံပက်လက်ချင်းကာဝေးတက်ဖွဲ့ CDF တက်စခန်းတစ်ခုကိုစစ်ကောင်စီတက်ကမီးရှို့ခဲ့လို့အခုလို့အစိုးရယုံတွေကိုတံပြန်မီးရှို့မှုတွေလှုပ်ဆောင်တာလို့ယူဆကြောင်းမြို့ကန်တူကပြောပါတယ်
CDF ကတခုကိုစစ်တပ်ကမီးရှို့လိုက်တယ်ဆက်လက်မနာမှာလို့ပြောတယ်အဲ့ဒါမီးရှို့လိုက်ကြမယ်အဲ့ညကြတော့ကံပလက်ကကောင်စီယုံနဲ့အလဘကယုံကိုမီးရှို့ကြတယ်အဲ့ဒါဒီနေရာလည်းချက်နဲ့ပြပါတယ်ရန်တမ်းပြီးမှတင်းနပ်ပြစ်တဲ့ခါကြတော့မျိုးထဲရီမှာလည်းမကြည့်ဘူးဒီခါမကြတယ
်ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းမြို့ကန်တချို့နေရက်ကနေတိမ်းရှောင်နေရတာလည်းရှိပါတယ်ကံပလက်မျိုးဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးကံပက်လက်မြို့မှာချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်အကြားမေလာလယ်ကစပြီးတိုက်ခိုက်မှုတွေရှိနေခဲ့တာပါမေလာကနေဒီကနေ့ထိတိုက်ပွဲပေါင်းအကြိမ်30ခန်းဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ CDF ခေါင်းဆောင်တူကပြောပါတယ်ဒီလိုတိုက်ပွဲတွေကြောင့်မြို့ကန်ပြည်သူ600ကျော်ဟာခါရိုင်းဒုက္ခသည်စခန်းအောင်ရင်ဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေဘက်မှာတိမ်းရှောင်နေရပါတယ်ချင်းပြည်နယ်ဘက်မှာဆိုရင်လဲမင်းတပ်ကံပက်လက်ဟာခါထန်တလန်မတူပီဖလန့်စားတဲ့မြို့နယ်ကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားနေတာပါမြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံရပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်ကိုစန့်ကျင်တော်လှန်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါခင်ဗျာ